Israel အနေနဲ့အရတားတွေကိုကာဝယ်ပေးကြိုတင်ဆောင်ရွက်မှုတွေလုပ်ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းအရတားတွေမထိခိုက်အောင်လုပ်ဖို့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကတောက်ကြံနေမှာတိုက်တွန်းပါတယ်။ American ကအရှေ့လေဗန်ပြည်ပကပိုကျေပြတ်မလာအောင်တားဆီးဖို့ဆက်ကြိုးပမ်းနေတယ်လို့လေဗနွန်ပြည်ထနာအတွက်တန်တမာရေးအဖြေရှာဖို့ကြိုးပမ်းနေကြမှာခုလို့ပြောတာပါ။ဒါဟာဂါဇာနဲ့လေဗနွန်မှာမကြာသေးခင်က Israel တိုက်ခိုက်မှုတွေအတွင်းထိရသေးဆုံးမှုအများပြားရှိခဲ့တဲ့နောက်ရက်သားတွေမထိခိုက်ရေးဟာတိတ်ကိုအရေးကြီးကြောင်းသတိပေးလိုက်တာဖြစ်ပါတယ်။ Israel စစ်တပ်ကတော့သူတို့ဟာအကြမ်းဖက်လှုပ်ရှားမှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။ Lebanon ရဲ့အနာဂတ်ဟာပြည်သူတွေလက်ထဲမှာပဲရှိပြီးပြင်ပကဝင်ဆုံးဖြတ်ပေးလို့မရကြောင်းလည်းပြောပါတယ်။ Lebanon မှာသမရမရှိတဲ့အခုဆိုနှစ်နှစ်ထဲရောက်လာပြီဖြစ်ပြီးခေါင်းဆောင်ရှိနေဖို့တိတ်အရေးကြီးတဲ့အတွက်ခေါင်းဆောင်ကိုကိုယ်တိုင်ရွေးကြဖို့ Laos မှာရောက်နေတဲ့နိုင်ငံကြီးဝန်ကြီး Blinken ကသတင်းတောက်တူကိုပြောပါတယ်။ American ကာကွယ်ဝန်ကြီး Lloyd Austin ဟာစစ်စပီးနေက Israel ကာကွယ်ဝန်ကြီးနဲ့ Lebanon က Israel ထိုးစစ်ချင်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ Pentagon စစ်ထောင်စုချုပ်ကပြောပါတယ်။